ခရင်ပြည်နယ်ဖျားသုံးစုမြို့နယ်ထဲမှာရှိတဲ့ DKBA ဒီမိုကရေစီခရင်အကျိုးပြုတက်မတော်ဒေါနာအနောက်ချမ်းအမတ်နဲ့စစ်ကွက်ခဲရေးနီးပြူဟာမူဘုံမူကြီးစောအေဝဲရဲ့နေအိမ်ခြံဝင်းကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတချို့ကပြောပါတယ်နေပြိုပြတ်သွားပြီးခြံဝင်းတွေကခရိယံဖျားရှိခိုးကြောင်လဲထိခိုက်သွားတဲ့အကြောင်းဗီဒီယိုမြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ဖျားသုံးစုမြို့ပြောင်မထိန်ကျေးရွာအုပ်စုကျင်းချောင်းကျေးရွာနေ DKBA ဒေါနာအနောက်ချမ်းအမှတ်နှစ်စစ်ကိုကဲရင်နီးပြူဟာမူဘုံမူကြီးစောအေဝမ်းရဲ့နေအိမ်ခြံဝင်းတွေကိုဇန်နဝါရီလ22ရက်နေ့မနေ့တနားရီကျော်အချိန်လောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တာပါလူသေးဆုံးမှုမရှိပေမဲ့အဆောက်အဦတွေအားလုံးပျက်စီးသွားခဲ့ကြောင်းဒေသခံတဦးကအခုလိုပြောပြပါတယ်
။ဒီဒီကဟိုအီဝမ်းလေသူကအီဝမ်းအီကိုဟိုဘုံနဲ့လေရင်လေးစီးနဲ့တိုက်လိမ်နေနဲ့ဘုံချဲရတယ်လေ။သူ့သူ့ဝင်နေသူတို့လုပ်ပြည်လာချတယ်ဘာမှလုပ်ပြတာမရှိဘူး။ကျဲရတော့အိမ်ဒီကိုလုံးတော့ပျက်စီးကိုပျက်စီးကြောက်ကုန်တယ်။အီဝမ်းတို့ဒီစားဆိုတော့မထီဘူးသူတို့လွတ်သွားတာဒီတော့ဘာမှလည်းဟိုဟိုနင်းတော့မရှိဘူးဟိုစက်တနာကမရှိဘူးနဲ့ဘလူဘလူဘလူကြီးလို့ရုတ်ခဲ့လာတော့ဟိုလက်ပြုတ်ကလည်းမသိဘူးဗျ။အဲရကောချီမောက်ကုန်တယ်ကောလို့အဲသူ့အဲအကြီးကြီးပဲ။ဟုတ်ဟုတ်။ဘုရားကျောင်းဘုရားကျောင်းမှာပေါ့။ဘုရားကျောင်းဘုရားကျောင်းသူ့အိမ်နဲ့တဝန်းထဲမှာပဲကောလို့။အဆောက်အဦဆိုကောချီမောက်ကုန်တယ်ဘာမှလုပ်လို့မရဘာမှလုပ်လို့မရဘူး။ဒါကြောင့်ချီမောက်ကုန်တယ်ဘာမှပြည့်တယ်လေ။
ဖျားသုံးစုဒေတာမှာမတည်ငြိမ်မှုတွေဖြစ်နေပြီးနေကြားဆောက်တက်ခိတ်လဲဘုံကွဲတက်ခိတ်ခံရတာတွေရှိတယ်လို့လဲဆိုပါတယ
်အခုဖြစ်နေတာသုံးစုထဲမှာလည်းဖြစ်နေတာပဲဘယ်လိုဘုံကွဲတာလို့မှဆိုရင်ဒီရက်တည်းဒီရွှေချိတ်မှာဘုံကွဲတယ်ဒါနဲ့ဖျားသုံးစုဘုံနဲ့တော့ဒီရက်တော့
အခုလေကြောင်းကနေတက်ခိတ်ခံရတဲ့ DKBA ခေါင်းဆောင်စောအေဝမ်းဟာ2020ပြည့်နှစ်ကိုဗစ်ကပ်ရောဂါကာကွယ်တားဆီးရေးလုပ်ငန်းတွေမှာပါဝင်ကူညီဆောင်ရွက်ပေးခဲ့တာကြောင့်ဗိုလ်မှူးကြီးစောအေဝမ်းကိုအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုကဂုဏ်ပြုလက်မှတ်ပေးခဲ့တာရှိသလိုငင်းငယ်ရေးဆွေးနွေးပွဲတွေမှာလည်းစစ်ကောင်စီဘက်ကခေါင်းဆောင်တွေနဲ့ဗိုလ်မှူးကြီးအေဝမ်းတို့ဟာနှိစက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်ဒီဖြစ်ရပ်အပြီးမှာတော့ DKBA တပ်သားတွေကနေအိမ်ဝင်းကိုလာရောက်စစ်ဆေးကြည့်ရှုခဲ့ပြီးဒီလိုဘုံကျဲတက်ခိုက်ခံရတာကိုကြေနပ်မှုမရှိဘူးလို့လည်းဒေသခံတွေကပြောကြပါဗျ။ဘုရားသုံးစုဒေသမှာတော့တိုက်ပွဲတွေပြင်းထန်နေတာကြောင့် KNU ဘက်ကဇန်နဝါရီလ16ရက်နေ့ကစပြီးဘုရားသုံးစုကြာရင်စိတ်ကြီးလမ်းမှာခီးသည်တင်ကားတွေတွာလာတာမလုပ်ဖို့တားမြစ်ထားပါဗျ။စစ်ကောင်စီဘက်ကလည်းတံပြူစည်းရက်နဲ့ကြာရင်စိတ်ကြီးလမ်းကိုတွာလာတာမလုပ်ဖို့တားမြစ်ထားပါဗျ။ဒေသခံတွေကတော့စိုးရိမ်ထိတ်လန့်စွာနေထိုင်နေရပြီးဇန်နဝါရီလ22ရက်နေ့မှာလေရင်တွေထပ်ပြီးလာတဲ့အတွက်တခြားကျေးရွာတွေပါလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရမှာကိုဆိုတာကြောင့်ဖျားသုံးစုဒေသကကြောက်လန့်ကူတွေတဲကိုသွားရောက်ပုံအောင်နေထိုင်နေကြပါတယ်ရှင်